UN AIDS ကုလသမဂ္ဂဌာနကထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာတော့ HIV ရောဂါပိုးရရှိနေကြသူတန်ပေါင်းများစွာကိုအသက်ကယ်နိုင်မဲ့ဒီဆေးဝါးတွေကိုပေးနိုင်မဲ့ဆိုရင်2030ခုနှစ်မှာ AIDS ရောဂါကူးစက်ပြန့်ပွားမှုကိုအဆုံးသတ်နိုင်တဲ့အလားအလာရှိနေတယ်လို့ဖော်ပြထားပါတယ်။ Australia နိုင်ငံ Melbourne မှာနိုင်ငံတကာ AIDS ညီလာခံကြီးမတိုင်ခင်ပေါ့နော်ဒီတပတ်အလိုမှာဒီအစင်ခန်းစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ် VOA သတင်းတော့ Lisa Shalai ရဲ့သတင်းပေးပို့ချက်ကိုပြောပြရမယ်ဆိုရင
် Gap လို့ခေါင်းကြီးတက်ထားတဲ့ UNAIDS ကထုတ်တဲ့ဒီနှစ်အစင်ခန်းစာမှာ HIV ရောဂါပိုးအသစ်ရရှိကြသူတွေရဲ့အရေးအတွက်ကိုရော့ချအောင်လှုပ်ဆောင်တာနဲ့ HIV AIDS ရောဂါသည်တွေကိုအသက်ရှင်နေထိုင်စေဖို့လှုပ်ဆောင်ရမှာကြီးမားတဲ့တိုးတက်မှုတွေရရှိခဲ့တယ်လို့ထောက်ပြထားပါတယ်ပြေခဲ့တဲ့နှစ်ကုန်မှာကဘာတဝမ်းမှာခမန်းချေလူ35တန်းဟာ HIV ပိုးရရှိနေပြီးနှစ်တသမတတန်းဟာယောဂပိုးအသစ်ရရှိသူတွေဖြစ်ကြတဲ့အပြင် AIDS ယောဂကြောင့်တည်ဆုံးသူပေါင်းဟာ1.5တန်းရှိတယ်လို့ဖော်ပြထားပါတယ်။အာဖရိကတိုက်ဆဟာရာအောက်ပိုင်းဒေသမှာ HIV ယောဂပိုးနဲ့အသက်ရှင်နေထိုင်ကြသူတွေအများဆုံးဖြစ်ပြီးတော့ဒုတိယအများဆုံးကတော့အာရှနဲ့ပစိဖိတ်ဒေသဖြစ်ပါတယ်။HIV ယောဂပိုးရှိနေသူတွေနဲ့လူ73သန်းဟာ ATR လို့ခေါ်တဲ့ဆေးဝါးကိုမှီဝဲနေကြရတာတွေ့ရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လို့လည်းဒီအသက်ရှင်နေထိုင်စေမဲ့ဆေးဝါးတွေကိုလက်လန်းမမီကြတဲ့လူတန်းပေါင်းများစွာတို့ရှိနေကြဆဲဖြစ်တဲ့အကြောင်းသူတို့တွေဟာဆင်းရဲမွဲတေကြလို့ရာဇဝတ်မှုကျူးလွန်သူတွေဖြစ်လို့ခွဲခြားဆက်ဆံခံရလို့စတဲ့အကြောင်းတွေကြောင့်အခုလိုဆေးဝါးကုသခွင့်မရကြဘူးလို့ဆိုပါတယ်။အဲ့ဒီလူတွေထဲမှာလိန်တူချင်းဆက်ဆက်တဲ့ယောက်ျားတွေ၊လိန်အင်္ကာပြောင်းသူတွေ၊ပြည်တစားလုပ်ငန်းမှာလုပ်ကိုက်ကြသူတွေ၊အကျဉ်းသားတွေနဲ့ဆေးထုတ်အပ်သုံးဆွဲတဲ့မူရစ်ဆေးဆွဲသူတွေဖြစ်ကြတယ်လို့ဆိုပါရတယ်။ဒီလိုလူတွေဟာမျက်မှောက်ခင်မှာ HIV ရောဂါပိုးရနေတာကိုကိုယ်တိုင်မသိကြတဲ့လူ35တန်းအနက်19တန်းရှိတယ်လို့ဆိုပါရတယ်။ဒါကြောင့်လဲ UNAIDS အမှုဆောင်ဒါရိုက်တာ Michelle CDB ကဒီလူတွေဟာဆေးဝါးကုသမှုခံယူဖို့စ조사ကြမှာမဟုတ်တဲ့အတွက် HIV AIDS ယောဂကူးစက်မှုကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းမှုတွေကိုအဟန့်အတားဖြစ်စေတယ်လို့ဆိုပါတယ
် There will be no end to the AIDS epidemic if we don't put the people first and close the gap This reporter
ယောဂရနေကြသူတွေကိုအရင်ဥစွာလှုပ်ဆောင်ပေးပြီးဒီကွာဟာချက်ကိုကျင့်အောင်မလုပ်နိုင်သေးတော့It's yoga ကုသပြန့်ပွားမှုဟာဆုံးခန်းတိုင်မှာမဟုတ်ပါဘူးဒီအစီရင်ခံစာဟာလူလူရှုခံနေကြရတဲ့လူတွေနဲ့ပတ်သက်လို့အကောင်းဆုံးတင်ပြနိုင်တဲ့စည်ရင်းစရာအချက်အလက်တွေပါပဲ HIV ယောဂပိုးရနေကြသူတွေဖြစ်တဲ့လူ16သန်းတို့ဟာသူတို့ယောဂအခြေအနေအကြောင်းမသိကြဘူးဆိုရင်သိကြဖို့ပဲရှိပါတယ်သူတို့ယောဂအခြေအနေအကြောင်းသိလာကြပြီးစေကုသမှုခံယူရင်လူဘဝသက်တမ်းစေနေနိုင်သွားကြမှာဖြစ်ပါတယ်
HIV ယောဂပိုးရှိနေကြသူတန်ပေါင်းများစွာကို2020မှာ ART ဆေးဝါးမှီခွဲခွင့်ရအောင်လုပ်နိုင်ရင်2030မှာဒီယောဂကူးစက်ပြန့်ပွားမှုကိုအဆုံးသတ်နိုင်အောင်ကမ္ဘာကြီးအနေနဲ့လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်တာ CDB ကပြောပါတယ် UNAIDS ရဲ့ဒီနှစ်အစီရင်ခံစာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဖော်ပြထားပါတယ်2005ခုနှစ်မှာ HIV AIDS ယောဂဖြစ်နေသူဦးရေ2000ကျော်ရှိခဲ့ပြီး2013ခုနှစ်မှာ3900ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်အရွယ်ဆုံးသေဆုံးသူဦးရေဟာ2005ခုနှစ်မှာ15000ရှိခဲ့ပြီး2013ခုနှစ်မှာ11000ရှိတယ်လို့ဆိုပါတယ်။ဒီအစဉ်ခံစားရမြန်မာနိုင်ငံမှာ HIV AIDS ယောဂဖြစ်ပွားနှုန်းဟာ 3.6 ရာခိုင်နှုန်းရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာHIV ပိုးနဲ့အသက်ရှင်နေထိုင်နေတဲ့ကိုဝင်ဆောင်မိခင်ဦးရေဟာ4000ကနေ5000ကြားမှာရှိတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ ARV ဆေးရရှိသူ3600နဲ့6ယောက်ရှိပြီးတော့အသက်14နှစ်အရွယ် HIV ပိုးရှိနေတဲ့ကလေးတွေကဆေးရရှိတဲ့အရေအတွက်ဟာ4900နဲ့25ယောက်ရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာ HIV ပိုးယောဂါကူးစက်မှုနှုန်းရော့ကျမသွားတာဟာဒီယောဂါနဲ့ပတ်သက်လို့အသိပညာနည်းပါးနေသေးတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌကိုရှိုင်းက VOE ကိုပြောပါတယ
်အခုလူငယ်တော်များဆိုရင်သိရအောင်ကူးစက်တဲ့နည်းလမ်းတွေသိတယ်ဒါပေမဲ့ဒီနည်းလမ်းတွေကနေပြီးတော့မှဟိုသူ့ရဲ့အသေးစိတ်ကိုတေချာမသိတဲ့အခါကျတော့ဟိုသူတို့ဂရုမထားကြဘူးပေါ့ဒါတွေကထပ်ပြီးတော့ကုသမှုနှုန်းကိုပို့ပြီးတော့ညှင့်စီရဲပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ကတော့အခုကျွန်တော်တို့ဖွဲ့ကနေ ဒီဒီတနင်္ဂနွေလုံးနှီးပါနဲ့လုံးနေတဲ့အခါမှာအခုတော်တော်များများအခုနောက်ပိုင်းလူငယ်တွေမှာအဖြစ်ပုံများလာတာကိုကျွန်တော်တို့တွေ့ရတယ်။ဟိုအထူးသဖြင့်ဒီ sex နဲ့ပတ်သက်လို့ပေါ့နော်သူတို့မှာဒီ sex ကနေပြီးတော့ HIV ကူးစက်မယ်ဆိုတော့အသိရှိပေမဲ့ဒါပေမဲ့တကယ် practice ကိုမရှိတာကိုတွေ့တွေ့ရတယ်ပေါ့
။ဒါအပြင်မြန်မာနိုင်ငံမှာလိင်တူချင်းဆက်ဆံမှုနှုံများလာတာဟာယောဂါကူးစက်မှုနှုံကိုပိုပြီးတိုးလာစေတယ်လို့လည်းပြောပါတယ်။
အဲ့တော့ဒီလိုလိင်တူဆက်ဆံတဲ့သူတွေများကြလာတဲ့အပေါ်မှာခုနကပြောတဲ့ awareness မှာအားနည်းနေတဲ့အခါကျတော့သူတို့ကြားထဲမှာ HIV ကိုကူးစက်မှုနှုံကလည်းဟိုတနည်းအားဖြင့်အရှိန်တက်လာတာကိုကျွန်တော်တို့တွေ့နိုင်ပါတယ်။ရန်ကုန်နဲ့မန္တလေးမှာဆိုရင်ဒီအမျိုးသားလိင်လူသားတွေကလည်းအခုရှိလာပါပြီ။ရှိလာတဲ့အခါကျတော့အဲ့မှာသူတို့ကဒီ awareness မရှိတဲ့အပေါ်မှာအဲ့ဒီကနေပြီးတော့မှဒီလိင်လူသားတွေမှာကောနောက်သူတို့နဲ့အတူတူဆက်ဆံတဲ့သူတွေမှာရောဒီ HIV ကိုကူးစက်မှုနှုန်းထားရင်းလာတာကိုတွေ့ရတယ်
။မြမအစိုးရဟာယောဂါတိုက်ဖြတ်ရေးမှာအရင်ကထက်စာရင်ပူပေါင်းပါဝင်ဆောင်ရွက်လာတယ်ဆိုပေမဲ့ HIV ပိုးကိုထိန်းချုပ်တဲ့ဆေးဝါးထောက်ပံ့နှုန်းကတော့အရင်ကထက်စာရင်ရော့ကျသွားတယ်လို့ကိုရှိုင်းကပြောပါတယ်။HIV AIDS ယောဂအတွက်တီးတန့်ရန်ပုံငွေအလုံးလောက်မရှိတာရဲ့အဓိကဆေးဝါးကုသမှုကိုပေးနေတဲ့အဇက်ကြီးခေါ်နယ်စည်းမချဆရာဝန်များအသင်းကိုအကန့်အသတ်တွေရှိလာတာကြောင့်ဝေနာရှင်တွေဘက်ကဆေးဝါးတွေကိုပုံမှန်မရရှိဘူးလို့ဆိုပါတယ်ရှင်။